အမေရိကန်သမ္မတရွေးကောက်ပွဲမှာမတမာမှုတွေရှိခဲ့တယ်ဆိုပြီးသမ္မတဒေါ်နယ်ထရမ့်ကအထောက်အထားမဲ့ပြောဆိုထားတာကိုထောက်ခံတဲ့အနေနဲ့သမ္မတထရမ့်ကိုထောက်ခံသူတွေဟာဝါရှင်တန်ဒီစီမြို့တော်မှာဒီကနေ့စုဝေးဆန္ဒပြကြမှုရှိပါတယ် Million Maga March Women for Trump နဲ့ Stop the Steal ဆိုတဲ့ခေါင်းစဉ်တွေနဲ့ဆန္ဒပြပွဲတွေအပါအဝင်ဆန္ဒပြပွဲအတော်များများလုပ်ဖို့စီစဉ်ထားကြတာပါ Stop the Steal ဆန္ဒပြပွဲဟာသမ္မတရွေးကောက်ပွဲမှာမဲမတမာမှုရှိခဲ့တဲ့ဆိုတဲ့အထောက်အထားမပြနိုင်တဲ့ဆွဆွဲချက်ပေါ်အခြေခံထားတာဖြစ်ပါတယ်။လူမလာ၃ရက်နေ့သမ္မတရွေးကောက်ပွဲမှာအနိုင်ရသူဖြစ်ကြညာထားတဲ့ဒုသမ္မတဟောင်းဂျိုးဘိုက်ဒန်ကိုသူရှုံးနေတယ်ဆိုတာသမ္မတထရမ့်ကအခုချိန်ထိလက်မခံသေးပါဘူး။ရွေးကောက်ပွဲတွေမှာပိုဘက်ဒီဘက်ပြောင်းပြီးထောက်ခံလေးရှိတဲ့ပြည်နယ်တွေမှာမတမာမှုတွေရှိခဲ့တယ်ဆိုပြီးသူအရေးနိုင်တယ်ဆိုတာကိုလက်မခံတာပါ။ဒီနယ်ဒီဒီရဲ့ရွေးကောက်ပွဲတာဝန်ရှိသူတွေကတော့ရွေးကောက်ပွဲကြီးတစ်ခုလုံးရဲ့ရလက်ကိုပြောင်းသွားစေနိုင်လောက်တဲ့ဆိုးရွားတဲ့မဲမတမာမှုတွေမရှိဘူးလို့ထုတ်ပြန်ထားကြပါတယ်။သမ္မတထရမ့်ကိုထောက်ခံကြောင်းပြမဲ့အခုဆန္ဒပြပွဲတွေကို Conservative သတင်းဌာနတွေကသတင်းသမားတွေနဲ့လူပြူလူမျိုးရေးအစွန်းရောက်ဝါဒီတွေကဝါဒဖြန့်လှုံ့ဆော်ပေးနေကြပါတယ်။ဒီချက်ကြောင့်လဲဖက်ဆစ်ဝါဒဆန့်ကျင်ရေးလူမျိုးရေးခွဲခြားမှုဆန့်ကျင်ရေးအဖွဲ့အစည်းတွေကကမကဋ္ဌပြုပြီးတံပြန်ဆန္ဒပြပွဲတွေလုပ်မဲ့အစီအစဉ်တွေလည်းပေါ်လာပါတယ်။